Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီကိုစားပြုဝင်ရောက်ရှင်းပြိုင်ခွင့်ရရည်ကြိုးပမ်းနေသူတွေရဲ့မင်းညာရုံကစကားဆစ်ထိုးပွဲမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစိုးရအိုက်စစ်ချေမှုန်းရေးတို့ကိုအလေးထားပြောဆိုခဲ့ကြပါတယ်။တောင်ထုပ်ပင်လယ်ပြင်တွင်အမေရိကန်ဘုံကျဲလေယာဉ်တွေတမင်ရည်ရွယ်ပြန်တန်းခဲ့တာမဟုတ်ဘူးလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူချေညာပေးပါမယ်ရှင်
။ကောင်းပါပြီ။လက်ရှိလွတ်တော်တက်တန်းအကုံတာဝန်ကနားရောမဲ့လွတ်တော်ကိုစလဲရီကိုတလုံးနဲ့ချီးမြှင့်ငွေပေးမဲ့နိုင်ငံရေးပင်စင်ကိစ္စနဲ့ပတ်သက်လို့ကြားဖို့ရှိတာကတော
့နိုင်ငံရေးပင်စင်လို့လဲဒါပြောမှပထာဘူးခုနကတလုံးတစ်ခဲတည်းစုချီးမြှင့်ငွေဆိုပြီးတော့သူကအဲ့လိုပဲနားလဲတယ်ဥရိယာတော့ပြန်တန်းချက်ရတာတပည့်ရင်တော့ယူရမှာပေါ့ဗျာယူပြီးမှကိုယ့်ကိုယ်လူစရာရှိတာလူမှာပေါ့ဗျာ
ပြည်ထောင်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုစလဲဦးဝင်းမြင့်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်လူကုန်ကူးသူတွေကိုထိုင်းနိုင်ငံအတွင်းအပြင်းထန်နေနေရမှာအစင်းမြင့်အရာရှိတွေပါဝင်ပတ်သက်မှုရှိနေတာကြောင့်ထိန်ချုပ်ဖို့ခက်ခဲနေတဲ့အကြောင်းတင်ပြချက်နဲ့တရုတ်အစိုးရပိုင်းသတင်းဌာနကဖော်ပြလေမရှိတဲ့အကြောင်းအရာတွေရေးသားဖော်ပြတဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ဟောင်ကောင်ကသတင်းစာတစ်စောင်ကိုအလီဘာဘာကုမ္ပဏီကဝယ်ယူလိုက်တဲ့သတင်းတွေအပြင် Christmas အကျိုးသချင်းတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးအောင်မှာပါခုရင်ဆုံးတော့သတင်းကလေးနဲ့ညနေခင်းထိတ်တန့်ရသတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
American သမ္မတလောင်းအဖြစ် Democratic Party ကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုစလဲလောင်းနေရဲ့စကားစစ်ထိုးပွဲကို American ပြည်ထောင်စုအရှေ့ပိုင်းပြည်နယ် New Hampshire မှာစနေနေ့ညကလုပ်ခဲ့တာမှာ American စီးပွားရေးနဲ့ Islamic အစွန်ရောက် ISIS တို့ကိုချေမှုန်းရဲ့အပေါ်မှာအဓိကထားပြောဆိုခဲ့ကြပါတယ်။ Islamic အစွန်ရောက် ISIS ကိုချေမှုန်းရင်ညွန်ပေါင်းအဖွဲ့နဲ့ချင်းကပ်ဆောင်ရွက်မှုကိုဘောင်းမောင်အထက်လွှတ်တော်အမဘာနီဆန်ဒါစ်နဲ့နိုင်ငံတိုင်းဝန်ကြီးဟောင်း Hillary Clinton တို့နှစ်ဦးစလုံးကထောက်ခံကြပါတယ်။ Republican Party ဘက်ကသမ္မတလောင်းဖြစ်ရေးရှင်းပြနေကြသူတွေကတစ်ပြေးနေသူ Donald Trump ကိုလည်း ISIS အဖွဲ့ရဲ့အတော်ဆုံးလူသစ်စုဆောင်းသူအဖြစ်သတ်မှတ်ပြီး Mrs. Clinton ကအပြင်းထန်ဆုံးစကားအသုံးနှုန်းနဲ့ထိုးနှက်ခဲ့ပါတယ်။ဘောင်းမောင်ထက်လွတ်တော်မှဘာနီဆန်ဒါစ်ကတော့သူ့ရဲ့ဝန်ထမ်းတအုပ်လက်ချက်နဲ့ Mrs. Clinton ရဲ့အရေးကြီးတဲ့မဲဆန္ဒရှင်အချက်လက်စာရင်းပေါက်ကြားခဲ့တဲ့ကိစ္စအမေခံခဲ့ရပြီးသူက Mrs. Clinton ကိုတောင်းပန်ခဲ့ပါတယ်။ဝန်ကြီး Clinton ကသာမကသူ့ကိုယ်တိုင်သူ့ကိုထောက်ခံသူတွေကိုလည်းတောင်းပန်ခြင်းပါတယ်လို့ထက်လွတ်တော်မှဆန်ဒါစ်ကပြောပါတယ်။ဒီကိစ္စပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုစတင်တာနဲ့ပူးပေါင်းလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသလိုဒီကိစ္စနဲ့ပတ်သက်ပြီးပါဝင်ပတ်သက်သူတွေရှိခဲ့ရင်လည်းဒီလူတွေကိုထုတ်ပယ်ပြစ်မယ်လို့ပြောဆိုခဲ့ပါတယ်။မဲလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမာလီကတော့အမျိုးသားလုံခြုံရေးကြောင့်ပုဂ္ဂလိကလုံခြုံရေးအပေါ်မှာလွှမ်းမိုးသွားမဲ့အရေးအပေါ်စိုးရိမ်ချက်ကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။လူရုစစ်တပ်နေမှာတော့ Hillary Clinton ကအထက်လွှတ်တော်အမတ် Sanders ကိုထောက်ခံမဲ့အပြတ်အသတ်နဲ့ဥဆောင်နေပြီး Martin O'Malley ကိုတော့ထောက်ခံသူကဆယ်ရာခန့်နှုန်းတောင်မပြည့်ပါဘူးရှင်
။ Israel ရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့် Syria နိုင်ငံမြို့တော်နားမှာ Lebanon စစ်သွေးကြွ Hezbollah အဖွဲ့ဝင်တူဦးတေဆုံးသွားပြီးတေဆုံးသူဟာ Israel နိုင်ငံမှာလူသတ်မှုအတွက်ထောင်ဒဏ်အနှစ်30ကြာခံရဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။တေဆုံးသူ Samarkand ဟာHezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ Syria ပြည်တွင်းစစ်မှာ Syria သမ္မတ Bashar al-Assad ရဲ့တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ဖို့ Syria နိုင်ငံကိုသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေဒီကနေ့တိုက်ခိုက်မှုအတွင်း Damascus မြို့စင်ကြေဘုံ Jara Manna မှာရှိတဲ့အဆောက်အုံတစ်ခုကိုထိမှန်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ Israel ဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။ Israel နိုင်ငံဟာသူတို့အဆိုစီးရီးယားကနေလေဘနွန်ကိုလက်နက်နဲ့အထောက်ကူပစ္စည်းတွေတည်ဆောင်တဲ့ရင်နှန်းတွေကိုအဓိကထားတိုက်ခိုက်တာဖြစ်ပြီးလွန်ခဲ့တဲ့2နှစ်အတော်ကြာကတည်းကစီးရီးယားနိုင်ငံရဲ့ပြစ်မှတ်အတော်များများကိုတိုက်ခိုက်နေတာဖြစ်ပါတယ်။1989ခုနှစ်တုန်းကတိုက်ခိုက်မှုတစ်ခုအတွင်းအစ္စရေးရဲအရာရှိတူအပါအဝင်သူ့ဖခင်နဲ့သမီးငယ်တူတို့တေဆုံးမှုအတွက်ကန်တာကိုစီရင်ချက်ချခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းရဲအရာရှိရဲ့အခြားကလေးငယ်တူလည်းအသက်မွန်ပြီးတေဆုံးခဲ့ရပါတယ်။ Hezbollah အဖွဲ့နဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရကန်တာကို2008ခုနှစ်မှာအစ္စရေးကပြန်လွှတ်ပေးခဲ့ပြီးလေဘနွန်ကသူ့ကိုသူရဲကောင်းအဖြစ်ကြိုးဆိုခဲ့ကြပါတယ်။
အမေရိကန်သမ္မတဘရက်ကိုဘားမားကအီရန်နိုင်ငံတွင်းကတူရကီတပ်ဖွဲ့တွေပြန်ပြီးရုပ်သိမ်းပေးဖို့တူရကီအစိုးရကိုတောင်းဆိုပြီးနောက်တနေ့မှာပဲတူရကီအစိုးရကအီရန်အစိုးရနဲ့တင်းမာမှုရောကြရေးဆောင်ရွက်တဲ့အနေနဲ့အီရန်နိုင်ငံမြောက်ပိုင်းကတူရကီတပ်တွေကိုရုပ်သိမ်းနေပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS အဖွဲ့ထိန်းချုပ်ရာမိုဆူးမြို့အနီးကဘာရှိကာစစ်ခြေဆိုင်စခန်းမှာတူရကီတပ်တွေချထားမှုနဲ့ပတ်သက်ပြီးအီရန်နဲ့ဆက်သွယ်ပြောဆိုရာမှာနားလည်မှုလွဲမှားတာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှပြောပါရယ်။တန်ရဘလောက်ရွှေ့ပြောင်းမလဲဆိုတာနဲ့ဘလို့ရွှေ့ပြောင်းမလဲဆိုတာကိုတော့တူရကီနိုင်ငံသားရေးဝန်ကြီးဌာနကမပြောပါဘူး။အီရန်နိုင်ငံဘာရှိကာစစ်ခြေဆိုင်စခန်းမှာတူရကီတပ်ဖွဲ့တွေချထားတာကြောင့်အီရန်အစိုးရကိုစိတ်ဆိုးဒေါသထွက်စေခဲ့ပြီးတူရကီတပ်သားတွေဟာမဖိတ်ခေါ်ပဲအုံနဲ့ကျင်းနဲ့တရားမဝင်ကျူးကျော်ဝင်ရောက်ခဲ့တာလို့အီရတ်အစိုးရကပြောဆိုခဲ့ပါတယ်။တူရကီဘက်ကတော့တူရကီတပ်ဖွဲ့တွေဟာမိုဆူးမြို့ကိုအစ္စလာမ်ရဲ့အစွန်းရောက် ISIS အဖွဲ့ထံကပြန်လည်သိမ်းယူလို့တဲ့အီရတ်တပ်ဖွဲ့တွေကိုလေ့ကျင့်ပေးရင်းနဲ့လက်နက်တပ်ဆင်ပေးရင်းနိုင်ငံတကာမစ်ရှင်အဖွဲ့ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာအမေရိကန်သမ္မတအိုဘားမားကတူရကီသမ္မတရစ်စစ်ထေရဲ့ R1 ကိုတယ်လီဖုန်းဆက်သွယ်ပြောဆိုရာမှာအီရန်နိုင်ငံတွင်းကတူရကီတပ်တွေဆက်လက်ရုပ်သိမ်းဖို့အပါအဝင်အီရန်နဲ့တင်းမာမှုတွေရောကြရေးဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။အီရန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုတူရကီဘက်ကလေးစားဖို့ကိုလည်းအမေရိကန်သမ္မတကတိုက်တွန်းခဲ့ပါတယ်ရှင
်။ကုလသမဂ္ဂကဂျာဝင်ဆောင်ရွက်နေတဲ့ယေမန်နိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့အဆုံးသတ်တော့မှာဖြစ်ပါတယ်။မကြာခဏဆိုသလိုအကျိုးပေါက်လေးရှိတဲ့အပြည့်ရက်သဘောတူညီမှုအခြေအနေအောက်မှာ6ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီငင်းညာရေးဆွေးနွေးပွဲကိုကုလသမဂ္ဂအထူးကိုယ်စားလှယ်အစ္စမေရှိတ်အာမက်ကဦးဆောင်နေတာဖြစ်ပြီးဟူသီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲဆက်ဖြစ်နေတဲ့ကိစ္စကိုသူ့အနေနဲ့အလွန်စိုးရိမ်ကြောင်းလည်းပြောပါတယ်။တိုက်ပွဲတွေကြောင့်ယေမန်နဲ့ဆော်ဒီအာရေဗျာနိုင်ငံနယ်စပ်နာကဟာရှ်ပြည်နယ်မှာပြီးခဲ့တဲ့ရက်အတွင်းအနည်းဆုံး68ဦးသေဆုံးခဲ့တယ်လို့ယေမန်လုံခြုံရေးအရာရှိတွေကစနေနေ့ကပြောပါတယ်။တည်ဆုံးသူတွေထဲမှာဟူသီတပုံ40နဲ့အစိုးရတပ်ဖွဲ့ဝင်အနည်းဆုံး28ဦးပါဝင်ပြီးနှစ်ဖက်စလုံးမှာလူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အခုလိုကျိုးပြက်လွယ်တဲ့အပြစ်ရသဘောတူညီမှုကိုစောင့်ကြည့်ကြီးကြပ်ရေးကော်မတီတရားဖွဲ့ဖို့နှစ်ဖက်စလုံးကစနေနေ့မှာသဘောတူညီခဲ့ကြပါတယ်။စစ်ပွဲကြောင့်ပြီးခဲ့တဲ့နှစ်နှောင်းပိုင်းကစလို့လူပေါင်း 9,800 ကျော်တည်ဆုံးခဲ့ရပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ရေမြင်မြို့တော်စာနာအုပ်ကို2014ခုစက်တင်ဘာလမှာဟူသီတပုံတွေတင်းခဲ့ခြင်းကစလို့အခုလိုပြည်ပခါတွေဖြစ်လာခဲ့ရတာပ
ါ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ကနေတင်းငနေနေညနေခင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်တောင်တိယပေလယ်ပြင်အတွင်းကတရုတ်ဘက်ကတီးဆောက်နေတဲ့လူလုံချုံအနည်းကနေ V-52 ဘုံးကျဲလေယာဉ်နှစ်စင်ပြန်တန်းခဲ့တာဟာတမင်ရည်ရွယ်လုံဆောင်ခဲ့တာမဟုတ်ဘူးဆိုပြီးအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရတဦးကစနေနေ့မှာပြောဆိုပါရယ်တရုတ်ဘက်ကတီးဆောက်နေတဲ့လူလုံချုံတို့အပေါ်ကနေဒီဇင်ဘာလ10ရက်နေ့ကအမေရိကန်လေယာဉ်တွေပြန်တန်းခဲ့တာဟာဆိုရင်စီးရဲအရာရန်ဆတာဖြစ်တယ်လို့တရုတ်ကစွပ်စွဲခဲ့ပြီးအမေရိကန်ရဲ့လောက်ရကနှစ်နိုင်ငံကြားစီးရဲပြည်ပခဖြစ်နိုင်တဲ့အခြေအနေစီဥတီသွားစေနိုင်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်တရုတ်တို့တီးဆောက်နေတဲ့လူလုံချုံနေတဲ့ရေမိုင်12မိုင်အတွင်းရည်ရွယ်ပြန်တန်းခဲ့တာမရှိဘူးလို့ပင်တဂွန်ပြောခွင့်ရမတ်ဝရစ်က AP သတင်းဌာနကိုအီးမေးလ်ကနေတဆင့်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတောင်တိုပင်လယ်ပြင်အပါအဝင်ဒေသရင်းမှာ V-52 ဘုံးကျဲလေယာဉ်တွေပုံမှန်လေ့ကျင့်ပြန်တန်းမှုလုပ်ဆောင်ခဲ့ပါတယ်လို့လည်းပြောခွင့်ရဝရစ်ကအီးမေးလ်မှာဖော်ပြထားပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဒေသတွေမှာပြန်တန်းဖို့ရွက်လွှင့်ဖို့လှုပ်ရှားဖို့အမေရိကန်တို့ပိုင်းဖြတ်ထားချက်ကိုပြသဖို့နဲ့အစဉ်အသင့်ရှိနေအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရကပြောပါတယ်။ရေတပ်ဒုတိယဗိုလ်မှူးကြီးဘီလ်အာဘန်ကလည်းပြီးခဲ့တဲ့တောက်ချာနေ့ကကြေညာချက်တစ်စောင်ထုတ်ပြန်တာမှာအလားတူပြောဆိုထားတာပါ။ဒေသရင်းမှာပုံမှန်ရေတပ်လေးချီရေဆောက်ရွက်ခဲ့တာဖြစ်ပြီးနိုင်ငံတကာဥပဒေအရလေးချောင်းပြန်တန်းမှုတွေမရှိခဲ့ပဲဒီလေးရင်နှစင်းတို့ကတော့အုတ်စုကွဲပြီးရောက်ရှိသွားတာဖြစ်နိုင်တယ်လို့ကြေညာချက်ထဲမှာပြောဆိုထားပါတယ်ရှင်
တရုတ်နိုင်ငံတောင်ပိုင်းမှာအကြီးအကျယ်မြေပြိုမှုကြောင့်အဆောက်အဦ22လုံးမြေမြုပ်သွားပြီးအဲ့ဒီထဲမှာအလုသမားတန်ရာနှစ်ခုလည်းပါဝင်ပါတယ်လူ42ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကောင်တောင်းပြည်နယ်ရှန်ကျန်းမှာအဲ့ဒီလိုမြေပြိုတာဖြစ်ပွားပြီးတဲ့နောက်အသက်ရှင်ကျန်ရစ်သူတွေကိုရှာဖွေဖို့ရာပေါင်းများစွာသောကယ်ဆယ်ရေးသမားတွေကိုပို့ခဲ့တယ်လို့အစိုးရပိုင်းစင်ဝါသတင်းဌာနကပြောပါတယ်အကျိုးအပြည့်ပုံနေကြကလူ9ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသက2ဦးကတော့ဒဏ်ရာအနှင်းငယ်ရတာပါတယ်။မြေပြိုမှုမတိုင်ခင်အဲ့ဒီဒေသကလူ900လောက်ကိုအခြားဒေသကိုရွှေ့ပြောင်းစေခဲ့တာပါ။ဘာကြောင့်အခုလိုမြေပြိုရတယ်ဆိုတာရှင်းရှင်းလင်းမသိရသေးပေမဲ့အဲ့ဒီဒေသဟာလွန်ခဲ့တဲ့နှစ်အနှင်းငယ်ကစလို့ဆောက်လုပ်ရေးလုပ်ငန်းတွေအကြီးအကျယ်လှုပ်ဆောင်နေတဲ့နေရာလေးဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံအလဲပိုင်းကလှိုင်းထန်တဲ့ပင်လယ်ပြင်မှာတိမ်းမောက်ခဲ့တဲ့ဂရုသင်္ဘောကနေအသက်ရှင်ချမ်းရစ်သူ200ဆင်တို့ကိုကယ်ဆယ်နိုင်ပြီဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာအသက်ရှင်ချမ်းရစ်သူအမျိုးသား2ဦးအမျိုးသမီး2ဦးနဲ့ကလေးငယ်2ဦးပေါင်း4ဦးတို့ကိုတံငါးသည်တွေစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာလှိုင်းထန်နေတဲ့ပင်လယ်ပြင်တွေကနေအသက်ရှင်ချမ်းရစ်သူနောက်ထပ်22ဦးနဲ့တေဆုံးသူအလောင်း2လောင်းတို့ကိုထပ်ပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်။ခီးတဲ့နဲ့တင်မောဝန်ထမ်းတရားကျော်တို့လိုက်ပါလာတဲ့ဂရုအတင်းမောဟာမနေ့စနေနေ့ကပြင်းထန်တဲ့လှိုင်းတံကိုအလူလဲခံခဲ့ရတာဖြစ်ပြီးလိုက်ပါခဲ့သူတွေအဆိုအရတော့လှိုင်းက5မီတာလောက်မြင့်တယ်လို့ဆိုပါတယ်။နောက်ထပ်အသက်ရှင်ချင်းရသူတွေကိုရှာဖွေဖို့ကယ်ဆယ်ရေးရည်ရည်နဲ့ချထားပြီးဖြစ်တယ်လို့သေယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာလွန်ခဲ့တဲ့3နှစ်ကအသက်23နှစ်အရွယ်ကျောင်းသူကိုတေဆုံးသွားတဲ့အထိအဓမ္မဝမ်းကျင်ရမှာပြစ်မှုထင်ရှားတဲ့အသက်အငယ်ဆုံးလူငယ်တူဦးကိုတနင်္ဂနွေဒီကနေ့မှာပြန်လွှတ်ဖို့ဆိုင်းငံ့ထားပြီးဒီလိုလွှတ်ပေးမှာကိုစန့်ကျင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာဆန္ဒပြနေကြပါတယ်။အဲ့ဒီလူငယ်ဟာမဖြစ်မနေကြခံရမယ့်ထောင်ဒဏ်3နှစ်ကိုကြခံရပြီးဖြစ်ပေမဲ့သူ့ကိုပြန်လွှတ်ဖို့ပန်ကြားချက်ကိုမနှက်ဖြန်တနင်္လာနေ့မှာအိန္ဒိယတရားရုံးချုပ်ကကြားနာဖို့ရှိပါတယ
်တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်လက်ရှိလွတ်တော်တက်တန်းအကုံတာဝန်ကနာတော်မယ်လွတ်တော်ကိုယ်စားလှယ်တွေအတွက်တလုံးတစ်ခဲတည်းပေးမဲ့စုချင်းမြင့်ငွေကိုလွတ်တော်ကိုယ်စားလှယ်အများစုကသဘောတူရင်သူတို့လည်းလက်ခံမယ်လို့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်တချို့ကပြောဆိုလိုက်ပါတယ်။လွတ်တော်ကိုယ်စားလှယ်တွေအတွက်ချင်းမြင့်ငွေဘရွေဘလောက်ဆိုတာကိုတော့ပြည်ထောင်စုအစိုးရကနေဆုံးဖြတ်ပြီးတော့ပေးအပ်မှဖြစ်တယ်လို့လည်းပြည်သူလွတ်တော်ကိုယ်စားလှယ်ကရှင်းပြပါတယ်။လွတ်တော်တက်တန်းအကုံဒီလိုတလုံးတခဲတဲ့ချင်းမြင့်ငွေပေးမဲ့နိုင်ငံရေးပင်စင်ကိစ္စနဲ့ပတ်သက်ပြီးလူပြောသူပြောများပြီးတော့အခြေအတင်ဖြစ်နေချင်းလွတ်တော်ကိုစလဲရီရဲ့သဘောထားအမြင်ဘလို့ရှိတယ်လဲဆိုတာကိုမတ်စုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
ယခင်နိုင်ငံတော်အေးချမ်းသာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီစစ်ဆိုးရလက်ထက်2010ရွေးကောက်ပွဲတွေကျင်းပပြီးရွေးကောက်ပွဲအနိုင်ရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုအာဏာလွှဲချိန်နဲ့လွှတ်တော်တွေပေါ်ပေါက်လာချိန်မှာဒီလိုမျိုးချီးမြှင့်ငွေပေးအပ်ဖို့နားပါဆိုရဘက်ကစီစဉ်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်လွှတ်တော်တာဝန်ထမ်းဆောင်ခဲ့ရသူတွေအပါအဝင်အစိုးရတာဝန်ထမ်းဆောင်ခဲ့သူတွေကိုပါပေးအပ်ချီးမြှင့်မှုရည်ရွယ်ခဲ့တာဖြစ်တယ်လို့အခုလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုရှင်းပြပါတယ်
အဲ့ဒီအကား2017 January လ10ရက်နေ့နေ့စွဲနဲ့ပြည်အောင်စုမြန်မာနိုင်ငံတော်နိုင်ငံတော်အေးချမ်းသာရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေပြီးတော့ညင်ညာချက်ဥပဒေအမှတ်6 2017နေ့စွဲနဲ့ပြဋ္ဌာန်းလိုက်တာအဲ့ပြဋ္ဌာန်းလိုက်တဲ့ခေါင်းစဉ်ကတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးတို့မှပြည်နယ်လွှတ်တော်ကိုယ်စားလှယ်များနှင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသမှကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဝင်များရဲ့ချင်းမြင့်ဝင်နဲ့ဈေးများဆိုင်ရာဥပဒေဆိုပြီးတော့ပုံမှန်73မှာစွတ်တော်ကိုယ်စားလှယ်နှင့်ဦးစီးအဖွဲ့ဝင်များပြီးတဲ့တက်တန်းကာလအပြည့်ကာဝင်ကိုခြေပြုံးစွာထမ်းဆောင်ပါကမိမိရရှိသောလာစဉ်ချင်းမြင့်ငွေကိုအခြေခံ၍ပြည်တော်စုအစိုးရအဖွဲ့ကသတ်မှတ်သည့်တလုံးတစ်ခဲသေးသောနိုင်ငံရေးပင်စင်ချင်းမြင့်ငွေကိုခံစား권ရှိသည်တဲ့ဆိုတော့သူကပြည်တော်စုအစိုးရအဖွဲ့ကသတ်မှတ်ပါအပြာစုဝင်ကြီးတွေနောက်ဟိုကျွန်တော်တို့ပြီးမယ်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ဒီပြီးပေါ့အားလုံးပါပါ
ဒီတလုံးတခဲတဲ့စုချင်းမြင့်ငွေဟာလွှတ်တော်ကိုယ်စားလှယ်တွေအတွက်ခန်းစား권ရနိုင်ရေးတရားဝင်ပြဋ္ဌာန်းချက်ဖြစ်တဲ့အတွက်လက်ခံယူမှာဖြစ်တယ်လို့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့တစ်ထက်လည်းမရသေးဘူးဘယ်လောက်ရမှလည်းမသိဘူး။အဲသူအပြင်းနေပြီးတော့ပြောဆိုဝေဖန်နေတာတွေပဲကျွန်တော်တို့ကြားရတယ်။ဒီတလုံးတခဲတဲ့စုချင်းမြင့်ငွေရရင်ဘယ်ဘဏ်ကိုလွှဲပေးရမလဲ ဒါပဲမေးတာပဲရှိတယ်နိုင်ငံရေးပြင်ဆင်လို့လဲဒါပြောမထားဘူးခုနကတလုံးတစ်ခဲတည်းစုချင်းမြင့်ငွေဆိုပြီးတော့သူကအဲ့လိုပဲနားလဲတယ်ဥရိယာတော့ကြတဲ့ချက်ရတော့ပြီးရင်တော့ယူရမှာပေါ့ဗျာယူပြီးမှကိုယ့်ကိုယ်လူစရာရှိတာလူမှာပေါ့ဗျာ
အလားတူပဲပြည်ထောင်စုတက်ခိုင်းရဲ့ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်းလွှတ်တော်ကိုယ်စားလှယ်အများစုရဲ့ဆန္ဒသဘောထားအတိုင်းပဲလို့သူ့ရဲ့သဘောထားအခုလို့ပြောပါတယ်
ဟုတ်ကျွန်တော်အမြင်ရတော့ဗျာဒီကိစ္စကိုဒါအများဆန္ဒတော့ဒါပဲကျွန်တော်ကဒီတိုင်းပဲဇလိုက်ဇေယောပဲနေလိုက်တာပေါ့လေကျွန်တော်တို့ကပါလီမန်ဒီမိုကရေစီကိုသွားနာဖြစ်တဲ့အတွက်ငကိုတို့ကလည်းပြတ်ထန်းပြီးသားဖြစ်တဲ့အတွက်ဒါကိုပေးတာကိုခံစားရုံပဲရှိပါတယ်ဒါပေမဲ့တချို့ကတော့ဟိုပြောတိပြောနေကြတာပေါ့လေ
ဒါပေမဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဘက်ကတော့ဒီလွတ်တော်တက်တန်းအတွင်ကလွတ်တော်အမတ်အတော်များများနောက်လွတ်တော်တက်တန်းမှာပြန်မပါကြတော့မယ့်အရေးအတွက်ကများတဲ့အတွက်စုချင်းမြင့်ငွေပမာဏများပြနိုင်ခြင်းရှိတာကြောင့်နိုင်ငံတော်ပန္နငွေကြေးခက်ခဲနဲ့ငွေကြေးဖောင်းပွားမှုတွေဖြစ်နေတာကြောင့်ပြည်ထောင်စုဆိုရဘက်ကစုချီးမြင့်ငွေအရေးအားလုံးအတွက်အဆင်ပြေအောင်စီစဉ်ဆောင်ရွက်သင့်ပါတယ်လို့လည်းအကြံပြုပါတယ
်ဟုတ်ပြီဒီဥစ္စာကိုပေးဖို့ရှိရဲဘလောက်ဘလောက်တိုးတော်လဲအခုနိုင်ငံတော်အစိုးရရဲ့အခု budget အရဒီဟာကိုပေးလိုက်လို့ရှိရင်ငွေကြေးဖောင်းပွားမှုတွေဘာတွေဖြစ်သွားနိုင်တဲ့အတွက်ကြောင့်မလို့ဘယ်နှလကြာမှပေးမယ်ဘယ်နှစ်ကြာမှပေးမယ်စသဖြင့်ပေါ့နော်အဲ့လိုလို့ရင်တော့ရမယ်ဖြစ်နေဟိုတွတ်တော်ကိုယ်စားလှယ်တွေတူးချင်းရဲ့သဘောထားကတော့မသိနိုင်ဘူးတွတ်တော်အများစုကိုခန့်မှန်းကြည့်ရတာတော့ဥပဒေပြဋ္ဌာန်းထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တော့ဥပဒေနဲ့အညီပေးတာကိုတော့တွတ်တော်ကိုယ်စားလှယ်အများစုကတော့လက်ခံကျင့်ကြလိမ့်မယ်လို့ကျွန်တော်အထင်ပါတယ်
2010ကနေ2015ခုနှစ်အထိမြန်မာနိုင်ငံရဲ့လွှတ်တော်အသီးသီးသက်တမ်းကလာမယ့် January လကုန်ပိုင်းမှာကုန်ဆုံးတော့မယ့်အချိန်အစိုးရတင်းနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွှဲပြောင်းကိစ္စအရေးလွှတ်တော်တင်းနဲ့လက်ရှိလွှတ်တော်ကြားလွှတ်တော်တာဝန်လုပ်ငန်းဆောင်တာတွေလွှဲပြောင်းဆောင်ရွက်ကြဖို့အချိန်မီလှုပ်ဆောင်နေကြချိန်လည်းဖြစ်ပါတယ်အခုလိုစုချီးမြှင့်ငွေကြေးချီးမြှင့်ရမယ့်အရေးဟာလည်းလွှတ်တော်သက်တမ်းမကုန်ခင်ပြီးဆုံးအောင်ဆောင်ရွက်ပေးရမယ့်ကိစ္စတစ်ခုအဖြစ်ဆောင်ရွက်တာဖြစ်ပေမဲ့လို့ရွေးကောက်ပွဲမှာရှုံနေခဲ့ကြတာဒါမှမဟုတ်နောက်ထပ်တက်တန်းမှာဝေအရွေးမခံကြတော့မဲ့အမတ်တွေလိုမျိုးနောက်လွတ်တော်တက်တန်းမှာပြန်မပါတော့မဲ့လက်ရှိလွတ်တော်ကိုယ်စားလှယ်တွေအတွက်တလုံးတစ်ခဲတည်းစုချီးမြှင့်ငွေအရေးနဲ့ပတ်သက်ပြီးယူမယ်မယူဘူးယူသင့်တယ်မယူသင့်ဘူးစသဖြင့်ဝေဖန်ပြောဆိုမှုတွေကကြဲကြဲလောင်လောင်ထွက်ပေါ်နေကြခြင်းလည်းဖြစ်ပါတယ်ရှင
်မဆုံမုံစုံစမ်းတင်ပြတော်တော်ပါရှင်ခုတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတပ်ဖြည့်ရေးအကြောင်းတင်ပြပါမယ်အလုလုဖို့နဲ့ပိုကောင်းတဲ့ဘဝတစ်ခုရဖို့ဆိုရဲမြန်မာချင်းနဲ့မြန်မာနိုင်ငံကနေပြည်ပကိုထွက်ခွာလာကြသူအတော်များများဟာထိုင်းနိုင်ငံကနေတဆင့်မလေးရှားကိုတွားရောက်အလုလုကင်လို့ကြပါရယ်ပညာရေးအခြေခံနဲ့အားနည်းတဲ့အပြင်အခြေအနေအရရကြောင့်ပုံမှန်လမ်းကြောင်းကနေတွားဖို့မဖြစ်နိုင်ကြသူတွေဟာလူကုန်ကူးသူတွေလက်ထဲကျရောက်သွားရလေရှိပါရယ်ဒီခီးဟာသူတို့ထင်တဲ့လောက်တော့ချောမဲမှုမရှိသလိုဖန်ဆီးမှုတွေလည်းရှိုံသာမကအသက်သေးဆုံးမှုတွေလည်းရှိနေကြတာပါအေပီတရင်ဆောင်မကိုအခြေခံပြီးတော့ကျွန်မကပဲတင်ပြပါမယ်ရှင်
ထိုင်းနိုင်ငံထဲမှာလူကုန်ကူးမှုနှိမ်နှင်းရေးအတွက်ထိုင်းအစိုးရကတင်းနဲ့အစောပိုင်းမှာလှုပ်ဆောင်ခဲ့ပေမဲ့လည်းလူကုန်ကူးမှုတွေကတော့ထိုင်းနိုင်ငံတဝမ်းမှာအခုချိန်ထိဆက်ဖြစ်နေသေးပါလက်တလောနှစ်တွေအတွင်းမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကထိုင်းနဲ့မလေးရှားကလူကုန်ကူးသူတွေရဲ့လက်ထဲကျရောက်ခဲ့ကြရပါတယ်မြန်မာနိုင်ငံကနေလူကုန်ကူးသူတွေအသုံးပြုနေကြလမ်းဖြစ်တဲ့ထိုင်းနိုင်ငံထက်ကတာကူဘာမြို့အပြင်ဖက်ကလမ်းမကြီးပေါ်ကလုံခြုံရေးဂိတ်မှာတော့လူကုန်ကူးသူတွေကိုစောင့်ဖမ်းဖို့ရဲအယားရှိတွေနဲ့ဒေသခံအယားရှိတွေစောင့်ဆိုင်နေကြပါတယ်ရိုဟင်ဂျာမွတ်စလင်တွေကိုထိုင်းနိုင်ငံကတဆင့်မလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေကိုဖမ်းဖို့ရဲအယားရှိတွေကလက်နက်အပြည့်ကင်ဆောင်ထားကြတာပါဒီလိုအားထုတ်ကြိုးပမ်းလုပ်ကင်ပေမဲ့လည်းလူကုန်ကူးမှုတွေဆက်ရှိနေတာကိုလည်းအရာရှိတွေကသဘောပေါက်ကြပါရယ်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်စေတနာဝန်ထမ်းအဖြစ်လုပ်ကင်နေတဲ့ပစ်ချတရာခွန်ပန်ဂျွန်ကအခုလိုပြောပါရယ
်ကော့ကော့ဇိုင်းခါဘောခုံး
ဒီကနေ့တဆင့်လူကုန်ကူးသူတွေလာလိမ့်မယ်လို့သတင်းရထားပါရယ်အခုထိတော့ဘာလက္ခဏာမှမတွေ့ရသေးပါဘူးပုံမှန်အားဖြင့်တော့ပင်လဲလေငြိမ်တဲ့အချိန်ဆိုသူတို့တွေလှေတွေနဲ့လာကြတာပါ
ထိုင်းနိုင်ငံအတွင်းလူကုန်ကူးမှုတိုက်ဖျက်ရေးကိုလှုပ်ဆောင်ရမှာလူကုန်ကူးသူတွေအစစ်မြင့်အရာရှိအတော်များများနဲ့ရဲတွေရဲဘော်ချုပ်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့လည်းလူကုန်ကူးမှုတွေကတော့ဆက်ရှိနေတော့မှာပဲ။လူကုန်ကူးသူတွေကဒီအခြေအနေတွေကိုအသားကျသွားတာဖြစ်မယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကယူဆနေပါတယ်
။ဒါတုံးလေးကကြေမီကဝိသီการที่จะหลบเลี่ยง
သူတို့လုပ်တဲ့မိကဒီလမ်းကြောင်းကနေလူတွေကိုပို့ပေးတဲ့အခါလုံခြုံရေးစစ်ဆေးရေးဂိတ်တွေကိုရှောင်သွားဖို့ပါလူတွေကိုတောလန်းကနေရှောက်ခန်းပြီးတော့ဂိတ်တွေကိုရှောင်ကွင်းသွားကြတာပ
ါလူကုန်ကူးမှုတွေအဆုံးသတ်သွားအောင်ခုချိန်ထိမလုပ်နိုင်သေးတဲ့အချက်နောက်တစ်ချက်ရှိပါသေးတယ်ဒီလိုလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အကြီးကတာဝန်ရှိသူအစစ်မြေရဲအရာရှိတယောက်ဒီဇင်ဘာလစာမိုင်းတော့ထွက်ပြေးသွားခဲ့ပါတယ်သူ့အသက်အန္တရာယ်စိုးရိမ်ရတယ်ဆိုပြီးဩစတြေးလျနိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်တောင်းခံထားပါတယ် လူကုန်ကူးမှုမှာသူ့အနေနဲ့ဖမ်းဆီးမေးမြန်းခွင့်မရှိတဲ့စစ်တပ်ရဲ့ရဲဘက်ကအစ်မြင့်အရာရှိတွေပါဝင်ပတ်သက်မှုရှိတယ်ဆိုတာစုံစမ်းဖော်ထုတ်ပြီးတဲ့နောက်သူကအခုလိုထွက်ပြေးသွားတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလူကုန်ကူးသူတွေလက်ကလွတ်သွားတဲ့ဒုက္ခသည်တွေကလည်းဘယ်ကိုထွက်ပြေးသွားမှမသိရသေးပါဘူး။မြန်မာနိုင်ငံကနေလူကုန်ကူးခံခဲ့ရတဲ့မိုဟာမက်လို့ခေါ်တဲ့အသက်73နှစ်အရွယ်ရိုဟင်ဂျာကောင်လေးကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်ဖွင့်ထားပေးတဲ့အကြောင်းကနေထွက်ပြေးသွားပါတယ်။သူ့ကိုအကြောင်းကနေထွက်ပြေးအောင်လူကုန်ကူးတဲ့ပွဲစားတွေနဲ့တငယ်ချင်းတွေကဖိအားပေးခဲ့ပုံရတယ်လို့ဆိုပါတယ်။သူ့ကိုပထမဆုံးခေါ်လာတဲ့လူကုန်ကူးသူတွေရဲ့လက်ထက်မှာပဲသူကပိုးပြီးလွတ်လွတ်လပ်လပ်ရှိပုံရတယ်လို့လဲမိုဟာမက်ကိုစာသင်ပေးနေတဲ့ဆရာမကပြောပါတယ်။အနာကအတွက်ရေရေရရမရှိလာတဲ့မလေးရှားကိုမိုဟာမက်ရောက်နေလောက်ပြီးလို့လဲသူ့ဆီယာမကအခုလိုခံမှန်းပါတယ်
ကိုကြဒီကိဝါဟောကိဒါခေါ်တဲ့ပိုင်နဲ့
ဒီချိန်မှာဖြတ်ပြေးရင်မလေးရှားကိုရောက်မယ်ဆိုတာသူသိပါတယ်အမေရိကန်ကိုသွားဖို့စောင့်မယ်ဆိုရင်ဒါကဘရော့ဖြစ်လာမယ်မှန်းမသိဘူးလေပွဲစားတွေနဲ့သွားရင်အပြင်ကိုကျင်းတယ်ရောက်မယ်ဆိုတာကိုသူသိတယ်ဒါကြောင့်ထွက်ပြေးသွားတာဖြစ်မယ
်ဒီချောင်းမှာစာသင်နေကြတဲ့ရိုဟင်ဂျာကျောင်းသားတွေလည်းပျောက်သွားကြပါတယ်အလုတ်ကျန်းလို့ဖို့တိတ်ကုန်ငယ်သေးတဲ့သူတွေနဲ့လူကုန်ကူးမှုအတွက်အတုံးမဝင်တဲ့သူတွေလောက်ပဲကြံနေခဲ့တာဖြစ်ပါရဲ့ရှင်။ VOA ကနေတင်ငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။တရုတ်အစိုးရပိုင်သတင်းဌာနကမဖော်ပြတဲ့သတင်းအကြောင်းအရာတွေကိုအတွင်းကြကြဖော်ပြလေရှိပြီးခုံတိတ်ခါရှိတဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တဲ့ Hong Kong's ကအစင်းမြင့်သတင်းစာကိုတရုတ်အင်တာနက်ကုမ္ပဏီကြီးကိုပိုင်ဆိုင်တဲ့ Alibaba ကဝယ်ယူလိုက်ကြောင်းဒီလအစောပိုင်းမှာပဲကြေညာလိုက်ပါတယ်။အနောက်နိုင်ငံသတင်းဌာနတွေရဲ့တစ်ဖက်သက်ရေးသားမှုတွေကိုတုံ့ပြန်ဖို့နဲ့တရုတ်နိုင်ငံရဲ့ပုံရိပ်ကိုမြင့်တင်ဖို့အတွက်အခုလိုဝယ်ယူလိုက်တာဖြစ်တယ်လို့ Alibaba ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ကဆိုပါတယ်။ဒါပေမဲ့လည်းဒီလိုလှုံ့ဆော်တာဟာဟောင်ကောင်ရဲ့သတင်းလွတ်လပ်ခွင့်အတွက်စိုးရိမ်မှုတွေတိုးမြင့်လာစေပါတယ်။ Shannon Van Sense ဟောင်ကောင်ကနေသတင်းပေးပို့ထားတာကိုရှာဖောင်းကတင်ပြထားပါရဲ့ရှင
်။ SCMP Group သတင်းစာတိုက်ကိုဝယ်ယူလိုက်ပြီလို့ Alibaba ကပြောပါရတယ်။အဲ့ဒီထက်မှဟောင်ကောင်ရဲ့ဩဇာအကြီးမားဆုံးအင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တဲ့ The South China Morning Post ပါဝင်ပါတယ်။ဟောင်ကောင်ရဲ့သတင်းမီဒီယာလောကအတွက်တော့ဒီလိုဝယ်ယူလိုက်ခြင်းကြောင့်ဟောင်ကောင်တဝန်းသတင်းစာစင်စစ်ဖြတ်တောက်မှုတွေတိုးမြင့်လာမှာကိုစိုးရိမ်နေကြပါတယ်။OE1 Lam ကတော့ဟောင်ကောင်အတွင်းကသတင်းတွေကိုဖော်ပြတဲ့တရုတ်ဘာသာနဲ့ရေးသားတဲ့ website inmediahk.net ကိုတည်ထောင်သူတဦးဖြစ်ပါတယ
်။ Now that Alibaba had purchased
အခုဆိုရင် Alibaba က SCMP ကိုဝယ်ယူလိုက်ပါပြီ။ဒါနဲ့ပတ်သက်ပြီးတော့သတင်းစာရဲ့သဘောတဘာဝပြောင်းလဲသွားမှာကိုဟောင်ကောင်ကလူတွေကတော့တေချာပေါက်စိုးရိမ်ကြမှာပါ။
Alibaba ရဲ့အကြီးအကဲ Jack Ma ကတော့သတင်းဖော်ပြမှုတွေစင်စါဖြတ်တောက်မှုတွေလုံမှာမဟုတ်ကြောင်းဂတိပေးခဲ့သလိုသတင်းစာရဲ့တည်တံ့လွတ်လပ်တဲ့အဘော်ကိုလည်းထိမ့်သိမ့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ The South China Morning Post သတင်းစာဟာနှစ်ပေါင်း112နှစ်ရှိပြီးသတင်းစာအဆောင်ရည်တသိန်းနဲ့ထုတ်ဝေနေတာဖြစ်ပါတယ်။တရုတ်ဘဟုအစိုးရချုပ်ကင်တဲ့နိုင်ငံရေးစိုးရိမ်မှုနဲ့ Alibaba ရဲ့စီးပွားရေးအကျိုးအမြတ်ထဲကနေရုံထွက်နိုင်ဖို့ကတော့ဒီသတင်းစာအတွက်ခက်ခဲလိမ့်မယ်လို့တရုတ်မီဒီယာအကြောင်းလစ်လာတဲ့ဟောင်ကောင်တက္ကသိုလ်သူတည်တနာပညာရှင် David Bandusky ကပြောပါတယ်။ Alibaba က SCMP Group သတင်းစာတိုက်ကိုဒေါ်လာ226သန်းနဲ့ဝယ်ယူလိုက်တဲ့အတွက်ပြီးခဲ့တဲ့နှစ်ကသတင်းစာတိုက်ရဲ့အကျိုးအမြတ်ကျဆင်းခဲ့တာတွေနဲ့စီးပွားရေးအကျိုးအမြတ်အတွက်ဖိအားပေးမှုတွေရောကျသွားစေမှာဖြစ်ပါတယ်။တန်တရားဖြစ်နေတဲ့သူတွေအတွက်အားလဲသတင်းစာတိုက်ပိုင်ရှင်တေဟာသတင်းစာတိုက်ရဲ့တည်တံ့လွတ်လပ်တဲ့ရေးသားတီးဖြတ်မှုတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးဆိုရင်တော့ဒီလိုဝယ်ယူလိုက်တာဟာသတင်းမီဒီယာတွေအတွက်ငွေရေးကြေးရေးအရတည်တံ့လွတ်လပ်စွာရပ်တည်နိုင်မယ်အခွင့်အလန်းသစ်ကိုဖန်တီးပေးရရောက်မှာဖြစ်တယ်လို့ဆိုပါတယ်ဒီနေ့အစောပိုင်းမှာဟောင်ကောင် Free Press ကိုတည်ထောင်သူ Tom Grundy ကတော့သူ့ရဲ့လုပ်ငန်းဟာတည်တံ့လွတ်လပ်စွာရေးသားတီးဖြတ်ခွင့်နဲ့အမျှမရှာတဲ့စီးပွားရေးဖြစ်ပါတယ
် We are a non-profit.Every penny we make goes back to the company. There's no shareholders. No one can come along.
ဒီလိုကအမျက်မယူပါဘူး။ရလာတဲ့ပတ်စံတွေကိုလည်း company ထဲမှာပဲအလုံးပြန်ထည့်သွားမယ်။ဘယ်သူမှကျွန်တော်စီလာပြီးအစုဆက်ရဝယ်ယူဖို့လည်းစူးစမ်းမှာမဟုတ်ပါဘူး။ဘယ်လုပ်ငန်းဘယ်အဖွဲ့အပေါ်မှမှအဓိကဝင်ငွေလမ်းကြောင်းအဖြစ်နဲ့တသမတ်ထက်ယက်တည်နေမှာမဟုတ်ပါဘူး။ဥပမာပြောရင်ကြော်ညာတွေအပေါ်မှာပဲမိခိုယက်တည်နေတာလည်းမဟုတ်ပဲဘက်ပေါင်းစုံကဝင်ငွေရအောင်ဖြည်းဖြည်းချင်းလှုပ်ဆောင်နေတာပါ။
တီးတဲ့လွတ်လပ်တဲ့ရေးသားတီးဖြတ်တာတွေကိုဆက်လက်ထိန်းထားနိုင်မယ်။တစ်ချိန်တည်းမှာပဲငွေကြေးအနှဲငယ်နဲ့ခွဲဝေရပ်တည်နေရတဲ့အတွက်နှစ်နှဲခက်ခဲတဲ့သတင်းအချက်အလက်ဖော်ပြမှုတွေကိုတင်ပြနိုင်ဖို့ကတော့အခက်အခဲဖြစ်စေပါတယ်။အခုချိန်မှာတော့ SCMP ကိုဝယ်ယူလိုက်တာဟာဘေကျင်းရဲ့ဥတီချက်ပေါ်တန်တရားဖြစ်နေတဲ့ဟောင်ကောင်ကလူတွေကတော့ဒါဟာတရုတ်ပြည်မကြီးကဟောင်ကောင်ကိုကျူးကျော်နိုင်ဖို့အတွက်အချိန်အဝါကြီးထွားလာအောင်လှုံ့ဆော်တဲ့လက္ခဏာတရားဖြစ်တယ်လို့ဟောင်ကောင်ကလူတွေအတော်များများပြောနေကြပါတယ်ရှင်
။ရှားပေါင်းပါရှင်။
ခုတော့တခြင်းတစ်ပုံနဲ့ပြောပြပေးပါမယ်။ဆောင်းနေနေဝေးတဲ့ဒီနေ့တက်ကိုရာသီအတိုင်းတရားသီယိုခန်းစားရေးပွဲထားတဲ့တခြင်းတွေခရစ်မတ်ဒေးတခြင်းတွေနဲ့ပြောပြပေးနေပါရယ်။ဒါကြောင့်ဒီနေ့တော့ဆန်ပီးနဲ့အဖွဲ့တီဆိုတဲ့နှုတ်ဆက်ဆောင်ဆိုတဲ့တခြင်းနဲ့ပြောပြပေးချင်ပါရယ်နားဆင်ပါရှင်။ထုတ်လင်းပေးလိုက်တဲ့ Christmas Day တခြင်းလက်ဆောင်ကိုတော်တာရှင်တွေနေထိုင်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညနေခင်းအစည်းအဝေးမကြာခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။ American သမ္မတလောင်းဖြစ် Democratic Party ကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲကို American ပြည်တော်စုအရှေ့ပိုင်းပြည်နယ် New Hampshire မှာစနေနေ့ညကလှုပ်ခဲ့တာမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမစ်အစွန်းရောက် ISIS တို့ကိုခြေမုံရေးပေါ်မှာအဓိကထားပြောဆိုခဲ့ကြပါတယ်။အစ္စလာမစ်အစွန်းရောက် ISIS ကိုခြေမုံရေးညွန်ပေါင်းအဖွဲ့နဲ့ချင်းကပ်ဆောင်ရွက်မှုကိုဘားမောင်အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton တို့နှစ်ဦးစလုံးကထောက်ခံခဲ့ကြပါတယ်။အစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံမြို့တော်နာမှာလေဗနန်စစ်သွေးကြ Hezbollah အဖွဲ့ဝင်တအူတေဆုံးသွားပြီးတေဆုံးသူဟာအစ္စရေးနိုင်ငံမှာလူသားမှုအတွေ့ထောင်ဒဏ်230ကျခံရဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်တေဆုံးသူဆမေယာခန်တာဟာ Hezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ဆီးရီးယားပြည်တွင်းစစ်မှာဆီးရီးယားသမ္မတ Bashar al-Assad ရဲ့တပ်ဖွဲ့နဲ့အတူတိုက်ခိုက်ဖို့ဆီးရီးယားနိုင်ငံကိုသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ဒီကနေ့တိုက်ခိုက်မှုအတွင်းဒမတ်စကတ်မြို့စင်ဂျေဘုံဂျရာမာနာမှာရှိတဲ့အဆောက်အုံတစ်ခုကိုထိမှန်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂကဂျာဝင်ဆောင်ရွက်နေတဲ့ယေမင်နိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့အဆုံးသတ်တော်မှာဖြစ်ပါတယ်။မကြာခဏဆိုသလိုကြိုးပေါက်လေးရှိတဲ့အပြစ်ရသဘောတူညီမှုအခြေအနေအောက်မှာ6ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကဦးဆောင်ပြီးဟူတီတပုန်နေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲဆက်ဖြစ်နေတဲ့ကိစ္စကိုစိုးရိမ်နေအကြောင်းလည်းပြောခဲ့ပါတယ်။ တရင်ချင်းချုပ်ကမတင်ကြီးထိုက်ကပြောပြပေးသွားတော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ52 kHz 9.55ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းမဆေရှင် VOA ကိုနားဆင်နေအတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောက်ပါ
နေ
This program has come to you from the Voice of America, Washington.